Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာသတင်းတွေကိုတော့ကုခင်မောင်စိုးမင်းနဲ့အတူတင်ပြတော့ပါမယ်။သတင်းတွေထဲမှာဆိုလို့ရှိရင်စကိုင်းတိုင်းဒီပရင်မြို့နယ်အတွင်းစက်တင်ဘာလ16ရက်နေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလေးနဲ့အမျိုးသမီးတွေအပါအဝင်73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ကရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကြောင့်အရက်သားတွေဟာထိုင်းနိုင်ငံထဲကိုထွက်ပြေးကြရပါတယ်။ဖြစ်အားဖြင့်လက်နက်တွေအသုံးမပြုဖို့ရုရှားသမ္မတကိုအမေရိကန်သမ္မတဘိုင်ဒန်ကထပ်မံသတိပေးလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အမေရိကန်နယူးယောက်မြို့မှာဦးကျော်မိုးထွန်းကိုမြန်မာကိုယ်စားလှယ်အဖြစ်ကုလသမဂ္ဂကလက်ခံမလားလို့မြန်မာတွေဘာကြောင့်ဆန္ဒပြနေကြပါသလဲ
အကြီးကယူရချက်ကတော့ကျွန်တော်တို့ UNG ကခန့်အပ်ထားတဲ့တာမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိဖြစ်ပါတယ်ကျွန်တော်တို့စစ်အာဏာရှင်အစိုးရကမတရား
နယူးယောက်ဆန္ဒပြပွဲမှာဦးဆောင်သူဦးနေတင်မြင့်ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမာပူတင်ကိုဖျက်အားပြင်းလက်နက် Weapons of Mass Destruction WMD ကိုအသုံးမပြုဖို့ထပ်မံတရီပေးလိုက်ပါတယ်လုံးဝအသုံးမပြုပါနဲ့အသုံးပြုခဲ့ရင်ဒုတိယကမ္ဘာစစ်နောက်ပိုင်းမကြုံဘူးသေးတဲ့စစ်ပွဲမျိုးကိုတင်းအနေနဲ့စတင်လိုက်သလိုဖြစ်သွားပါလိမ့်မယ်လို့သမ္မတပူတင်က CBS သတင်းဌာနနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဒီဆက်သွယ်မေးမြန်းချက်ကိုတော့တနင်္ဂနွေနေ့ညမှာထုတ်လွှင့်မှာဖြစ်ပါတယ်။တကယ်လို့ရုရှားကဓာတုလက်နက်တွေဒါမှမဟုတ်နျူကလ িয়ার လက်နက်တွေအသုံးပြုခဲ့မယ်ဆိုရင်အမေရိကန်အနေနဲ့ဘယ်လိုတုံ့ပြန်မှာလဲဆိုတာကိုတော့သမ္မတဂျိုးဘိုင်ဒန်ကအသေးစိတ်ပြောဆိုခဲ့ခြင်းမရှိပါဘူး။ဘယ်လိုတုံ့ပြန်မလဲဆိုတာကသူတို့အနေနဲ့ဘယ်လိုအတိုင်းအတာအသုံးပြုတယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်လို့သမ္မတကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတဲတုန်းကသမ္မတဂျိုးဘိုင်ဒန်ကဥရောပသမဂ္ဂ G7 NATO မဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံပြီးနောက်ပထမတစ်ကြိမ် WMD လက်နက်တွေအသုံးမပြုဖို့ရုရှားကိုတတိပေးခဲ့ပါတယ်။အဲ့ဒီနောက်တလအကြာမှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကနျူကလ িয়ার စစ်ပွဲဖြစ်လေမလားဆိုတဲ့စိုးရိမ်ပွဲဟာအနေအထားဟာအတော်အသင့်ရှိနေပါတယ်လို့အစိုးရသတင်းဌာနကနေတင်ပြပြကြခဲ့ပါတယ
်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာစနေနေ့ကအာမေးနီးယားနိုင်ငံကိုရောက်ရှိလာပါတယ်ကော်ကေရှက်ဒေသကအဲ့ဒီအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ရဲ့နယ်စပ်အငင်းပွားမှုတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တဲ့အတွက်အနောက်နိုင်ငံတွေကြားဝင်စစ်ဆက်ပေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်ကုန်ပြီးနောက်ရဲအနှဲ့ငယ်အတွင်သူရောက်ရှိလာတာဖြစ်ပါတယ်။နှစ်နိုင်ငံအကြား2020စစ်ပွဲအပြီးအင်ကာနေကအပြန်အလှန်ပြစ်ခတ်ကြတဲ့အတွက်လူ100ကျော်သေဆုံးခဲ့ပါတယ်။နန်စီပလိုစီကသူ့ရဲ့ခီးစဉ်ဟာငြိမ်းချမ်းအောင်မြင်တဲ့ဒီမိုကရက်တစ်အာမေးနီးယားနိုင်ငံဖြစ်ဖို့နဲ့ကော်ကေရှက်ဒေသတစ်ခုလုံးတည်ငြိမ်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ခိုင်မာအားကောင်းတဲ့သင်္ကေတတစ်ခုဖြစ်တယ်လို့ပြောပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုဟောင်းကနေ1992ခုနှစ်ကလွတ်လပ်ရေးရရှိပြီးဆင်းရဲနွမ်းပါတဲ့အာမေးနီးယားနိုင်ငံကိုအခုနန်စီပလိုစီရောက်ရှိလာတာဟာအမေရိကန်ပြည်ထောင်စုကလာရောက်သမျှထဲမှာယာတုအမြင့်ဆုံးဖြစ်ပါတယ်။သူ့ရဲ့3ရက်ကြာခီးစဉ်ဟာကျွန်တော်တို့ရဲ့လုံခြုံရေးကိုအာမခံဖို့အတွက်ကြီးမားတဲ့အခမ်းအနားကနေပါဝင်လိမ့်မယ်လို့အာမေးနီးယားပါလီမန်ဥက္ကဋ္ဌအလန်ဆိုင်မွန်ယန်ကနန်စီပလိုစီမြောက်ခင်လေးမှာသတင်းသမားတွေကိုပြောပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံဟာ1990ခုနှစ်နဲ့2020ပြည့်နှစ်တွေကစစ်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဇာဘိုင်ဂျန်နိုင်ငံတဲကအာမေးနီးယားလူမျိုးတွေနေထိုင်ကြတဲ့နဂိုနိုကရာဘတ်ဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံစစ်ပွဲတွေဖြစ်ပွားခဲ့ကြတာပါခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဗြိတိန်ဘုရင်မကြီးရဲ့ဇာပတန်အခမ်းအနားကိုတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံကိုစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။ဗြိတိန်ဘုရင်မကြီးအဲလစ်ဇဘက်ရဲ့ဇာပနာအခမ်းအနားဟာတနင်္လာနေ့မှာကျင်းပမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဘုရင်အစ်စ်ဝန်ကြီးချုပ်အစ်စ်တွေတက်လာပြီးနောက်ဗြိတိန်အမေရိကန်ဆက်ဆံရေးအကူအပြောင်းကာလမှာအမေရိကန်သမ္မတအနေနဲ့ဗြိတိန်နိုင်ငံကိုရောက်ရှိသွားတာဖြစ်ပါတယ်။ ပြည်ထောင်ဝင်ကြီးချုပ်လစ်ထရပ်စ်နဲ့သမ္မတဘိုင်ဒန်တို့တနင်္ဂနွေနေ့မှာဒေါင်းနယ်လန်ယုံမှာအလို့သဘောတွေ့ဆုံမှာဖြစ်ကြောင်းဝင်ကြီးချုပ်ထရပ်စ်ရဲ့ပြောရေးဆိုခွင့်ရှိသူကတောက်ကြနေတော့ကထုတ်ပေါ်ပြောဆိုထားပါတယ်အသက်48နှစ်ရှိပြီဖြစ်တဲ့ဗြိတိန်ရဲ့အမျိုးသမီးဝင်ကြီးချုပ်ကဗြိတိန်နဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာအထူးဆက်ဆံရေးဖြစ်ပါတယ်ဒါပေမဲ့တည်တံ့ဆက်ဆံရေးတော့မဟုတ်ပါဘူးလို့ပြောဆိုထားပါတယ်ဘီယမာကြီးဇာဘနာအခမ်းအနားကိုနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးဝင်ကြီးချုပ်အသစ်လစ်ထရပ်စ်နဲ့စနေနေ့မှာဩစတြေးလျ၊နယူးဇီလန်ဝင်ကြီးချုပ်တွေနဲ့တွေ့ဆုံမှာဖြစ်ပြီးတနင်္ဂနွေနေ့မှာအိုင်ရစ်၊ကနေဒါနဲ့ပိုလန်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။ဗြိတိန်ဘီယမာကြီး Queen Elizabeth ရဲ့ရုပ်ကလပ်ကိုကြည့်ရှုဂါရဝပြုကြဖို့အတွက်လူထောင်ပေါင်းများစွာဟာအခုလပိုင်းအတွင်းလန်ဒန်မြို့ရဲ့အေးအေးဆုံးညမှာတညလုံးတန်းစီဆောင်ဆိုင်နေကြပါတယ်။ဝန်ထမ်းချင်းအထိတ်အမှတ်နဲ့လာရောက်တန်းစီဂါရဝပြုကြမယ်သူတွေအနေနဲ့16နာရီလောက်စောင့်ဆိုင်းကြရလိမ့်မယ်လို့အာဏာပိုင်တွေကကြိုတင်ပြီးသတိပေးထားပါတယ်။အဲဒီလိုတီးခံပြီးတန်းစီစောင့်ဆိုင်းနေကြတဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့တတိယမြောက်ချားလ်ဘရင်နဲ့သူ့ရဲ့သားတော်မင်းသားဝီလျံတို့ကမကြေညာဘဲနဲ့လာရောက်ပြီးနှုတ်ဆက်ခဲ့ပါတယ်။မင်းသားဝီလျံနဲ့အတူဘီယမာကြီးရဲ့တခြားမြေတော်ခုနှစ်ဦးကလည်းစနေနေ့ကပါလီမန်ထဲကဝက်မင်စတာဟောခမရဲကဘီယမာကြီးရဲ့အခောင်းဘေးမှာတန်းစီမတ်တရက်နေကြပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 3ပိုင်းဒိုမီတာ40 kHz 8.13 3ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปนี่บาเลยရှင
် VO เยตะเน็งกุนนี่เนี่ยมะเนบะตันล้วนซีซั่นนี่ก็เสร็จแล้วทุ่งเล่นไปบาเลยตะเด็นนี่ก็เสร็จปีติ่มปะไปบ่าวมั้ยစကိုင်းတိုင်းဒီပန်ရင်မြို့နယ်လက်ရကုံကျူးရွာကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာကြောင့်လက်ရကုံကျူးရွာဘုံကြီးကျောင်းဝင်းအတွင်းမှာစာတင်ကြားနေတဲ့ကလေးငယ်တွေဒေသခံကျူးရွာသားတွေအပြင်ကာကွယ်ရေးတပ်ဖွဲ့ဝင်စုစုပေါင်း73ဦးလောက်သေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါရတယ်။သေဆုံးသူတွေထဲမှာ9တန်းကျောင်းသား2ဦးပါဝင်အမျိုးသမီး2ဦးပါဝင်တယ်လို့ပြောဆိုပါရတယ်။
ဒါကစားနေတွေ့လာတာလေ။ကျွန်တော်ရှိတဲ့တူတာကအမျိုးသမီး1ယောက်အမျိုးသား2ယောက်နောက်ထပ်ပြန်အောင်ဖြတ်ပြီ။အဲ့ကျကျွန်တော်ပြောလိုက်တယ်6ယောက်9တန်းကျောင်းသား2ယောက်ပါတယ်။အဲ့6လောင်းထဲမှာမင်းရဲ့တွေ့တဲ့ကလေးတယောက်ရဲ့အကောင်းဆုံး9လောင်း။အဲ့ဒါဆိုရင်ဒီလောင်း7လောင်းဆိုနေပြီ။ဒီတော့လည်းရှိနိုင်တယ်။နောက်ထပ်လည်းဒီလိုထင်မှာကလေးတွေရှိသေးတယ်။
တေဆုံးတဲ့သူအရေအတွက်ကိုတော့ VOA ကတိကျအတည်ပြုနိုင်ခဲ့ခြင်းမရှိပေမဲ့ပြစ်ခတ်မှုအပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အကြမ်းဖက်သမားတွေလက်အကုံကျေးရွာအနီးကနေလက်နက်တွေတဲဆောင်ဖို့နဲ့ကျေးရွာဖုန်ကြီးကျောင်းမှာကိုအောင်ပြီးအပြတ်မောက်လုပ်ငန်းတွေလုပ်နေတဲ့အတွက်လုံခြုံရေးအဖွဲ့ဝင်တွေကိုရဟတ်ရင်နဲ့ပို့ဆောင်ပြီးဝင်ရောက်စစ်ဆေးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။စက်တင်ဘာလ18ရက်နေ့မနက်ပိုင်းမှာတော့စစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကကျေးရွာပေါ်မှာပြန်တန်းတာတွေရှိခဲ့ပေမဲ့ပြစ်ခတ်တာမျိုးတော့မရှိဘူးလို့ဒေသခံတွေကပြောဆိုပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်အတွင်းရှိဒီမိုကရေစီကရင်အချိုးပြုတက်မတော် DKVA ဌာနချုပ်စီယာစုံစည်းမြိုင်ကျေးရွာအနီးမှာဒီရက်ပိုင်းအတွင်းသူတို့နဲ့မဟာမိတ်ဖြစ်တဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးတဲ့နောက် KNU တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ကြပါတယ် KNU နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးကြီးစံတွေကြားရောက်ပေါက်ကွဲခဲ့တဲ့အတွက်ကြောင့်အနီးအနားစီကျေးရွာတွေကစစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုကူပြေးပြီးအနီးဆုံးဖုန်ကြီးကျောင်းတွေမှာခိုလုံနေကြရပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုခဲ့သလို KNU နဲ့ PDF တပ်ဖွဲ့တွေကလည်း drone တွေကိုအသုံးပြုပြီးပြန်လည်တိုက်ခိုက်ကြပါတယ်။စစ်ကောင်စီတပ်ဖွဲ့တွေက KNU နဲ့ PDF ပူးတွဲတပ်ဖွဲ့တွေတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ဖို့အတွက်ဒီမိုကရေစီကရင်အချိုးပြုတပ်မတော် DKBA ရဲ့စစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစောစတီကသူတို့နယ်မြေတွေကိုအသုံးပြုခွင့်ပေးခဲ့တယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ
တရုတ်အာကာသယာဉ်မှူး2ဦးဟာအသစ်တိဆောက်နေတဲ့တရုတ်အာကာသစခန်းအပြင်ဘက်ကိုလမ်းထွက်လျှောက်ခဲ့တဲ့အကြောင်းစနေနေ့ကတရုတ်အစိုးရသတင်းဌာနကကြေညာပါတယ်တရုတ်အာကာသယာဉ်မှူးနှုတ်ဖြစ်တဲ့စိုင်းဇောင်ဟင်းနဲ့ ချန်တောင်တို့ဟာအာကာသစခန်းရဲ့အရေးပေါ်တကားပေါက်လက်ကင်တန်းကိုတတ်ဆင်ဖို့အခုလိုအပြင်ကိုလမ်းထွက်လျှောက်ခဲ့တာဖြစ်ပါတယ်။တရုတ်အာကာသအစီအစဉ်ဟာစစ်တပ်ကနေတာဝန်ယူလုပ်ဆောင်နေတာဖြစ်တဲ့အတွက်နိုင်ငံတကာအာကာသစခန်းကနေထုတ်ပယ်ခဲ့ပြီးနောက်ပိုင်းမှာတရုတ်အစိုးရကကိုယ်ပိုင်အာကာသစခန်းကိုတည်ဆောက်နေတာဖြစ်ပြီးဒီနေ့အကုန်မှာပြီးစီမှာဖြစ်ပါတယ်။အာကာသယင်မှု2ဦးအာကာသတဲထွက်ပြီးအလုလုနိုင်ဖို့တတိယအာကာသယင်မှုဖြစ်တဲ့လေယိုယန်းကအာကာသစခန်းအတွင်းကနေကူညီလုပ်ဆောင်ပေးခဲ့ပါတယ်။အခုလိုအာကာသအတွင်းထွက်ပြီးလမ်းလျှောက်ခဲ့တာဟာ6လအတွင်းဒုတိယအကြိမ်ဖြစ်ပြီးလွန်ခဲ့တဲ့ရက်သက်တပတ်အတွင်းတုန်းကတော့လီယိုနဲ့ချန်းတို့တို့အာကာသတဲကိုထွက်ခဲ့ပါတယ်။တရုတ်ဟာအာကာသတဲကို2003ခုနှစ်ကပထမဆုံးအကြိမ်လူစေလွတ်ခဲ့ပြီးအမေရိကန်နဲ့ဆိုဗီယက်ဟောင်းရုရှားပြင်းရဲ့အာကာသတဲကိုလူစေလွတ်နိုင်တဲ့တတိယမြောက်နိုင်ငံဖြစ်လာပါတယ်
။ကိုရီးယားကျွန်းဆွယ်စစ်ပွဲတုန်းကကြာဆုံးခဲ့ကြတဲ့တရုတ်စစ်သား88ဦးရဲ့အရိုးစုတွေကိုတောင်ကိုရီးယားအစိုးရကတောက်ချာနေကတရုတ်ကိုပြန်လည်လွှဲပေးလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့မေလအတွင်းကတောင်ကိုရီးယားသမ္မတယွန်ဆုပ်ယိုအာဏာရရှိခဲ့ပြီးတဲ့နောက်ပထမဦးဆုံးအနေနဲ့အခမ်းအနားနဲ့ပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဆိုလ်မြို့တော်အနီးအင်ချွန်းလေစိတ်မှာတရုတ်လေတပ်တယူပို့ဆောင်ရေးလေယာဉ်ပေါ်ကိုတင်ဖို့အတွက်တောင်ကိုရီးယားဂုံပြူတပ်ဖွဲ့ဝင်တွေကတရုတ်တပ်ဖွဲ့ဝင်တွေလက်ထဲကိုအယိုးစုထည့်ထားတဲ့တစ်တာငယ်လေးတွေလွှဲပြောင်းပေးတဲ့အခမ်းအနားကိုရုတ်တံကနေတိုက်ရိုက်ထုတ်လွှင့်ပြသပါတယ်။အခုလွှဲပြောင်းပေးလိုက်တာဟာ6ချိန်မြောက်ဖြစ်ပြီး2014ခုနှစ်ကသဘောတူညီချက်အရကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့တရုတ်စစ်သားတွေရဲ့အယိုးစုပေါင်း913စုကိုပေးပို့ပြီးဖြစ်ပါတယ်။1950ကနေ1953အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းတရုတ်ကွန်မြူနီတပ်နီကမြောက်ကိုရီးယားဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးအမေရိကန်နဲ့မဟာမိတ်တို့ကတောင်ကိုရီးယားဘက်ကနေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီစစ်ပွဲမှာတရုတ်စစ်သားပေါင်း 38,000 လောက်တေးချေဒဏ်ရာရှိခဲ့တယ်လို့တရုတ်ဘက်ကပြောပေမဲ့အနောက်နိုင်ငံတွေကတော့ 4,000 လောက်တေးချေထိခိုက်ခဲ့တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနေ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမှာတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဖူလန်မကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားလှယ်ကိုစားပြုသူတာမတ်ကြီးအဖြစ်ဆက်လက်ထားရှိပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားထောင်ကျော်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိမှာစနေနေ့ကဆောင်တောင်းဆိုဆန္ဒပြလိုက်ကြသလိုအခြားနိုင်ငံတချို့မှလည်းတပြိုင်တည်းထဲမှာတောင်းဆိုခဲ့ကြပါတယ်ကုလသမဂ္ဂရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာကိုရရှိရေးစစ်ကောင်စီဘက်ကလည်းကြိုးပမ်းနေချိန်မှာဒီဆန္ဒပြပွဲတွေထွက်ပေါ်လာတာပါဒီအကြောင်းကိုဆက်ပြီးနားဆင်ပါခင်ဗျာကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိပေးဖို့ Global Credential Campaign အဖြစ်နဲ့အမေရိကန်နိုင်ငံတစ်လွှားပြည်နယ်ပေါင်း15ခုကမြန်မာနိုင်ငံသား2000နီးပါးဟာနယူးယောက်မြို့လယ်လမ်းမတွေကိုလှည့်လည်ပြီးကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြတောင်းဆိုခဲ့ကြတာပါကုလသမဂ္ဂကိုယ်စားလှယ်စီစီရေးအဖွဲ့ Credential Committee အနေနဲ့မြန်မာနိုင်ငံသားတွေရဲ့အခုလိုဆန္ဒပြထုတ်ပေါ်မှုကိုထည့်သွင်းစဉ်းစားမယ်ဆိုတာယုံကြည်တယ်လို့နယူးယောက်ဆန္ဒပြပွဲကိုဦးဆောင်သူတူဖြစ်တဲ့ဦးနေတင်မြစ်ကပြောပါတယ
်အကြီးကယူရချက်ကတော့ကျွန်တော်တို့ UNG ကခန့်အပ်ထားတဲ့တာမတ်ကြီးဦးကျော်မိုးတွန်းကိုဆက်လက်ထားရှိဖြစ်ပါတယ်ကျွန်တော်တို့စစ်အာဏာရှင်အစိုးရရဲ့မတရားဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာအပိုင်းအဝန်းနဲ့ကုလသမဂ္ဂအပိုင်းအဝန်းပြစ်ပြီးတော့ဒါတွေကိုအမြန်ဆုံးရပ်တန့်နိုင်အောင်ဒီကုလသမဂ္ဂအခွေပြုမှုချုပ်ရောခရစ်ယာန်ချယ်ကော်မတီရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောကျွန်တော်တို့ကစိတ်မှန်တွေလည်းကျွန်တော်တို့ပြဖို့ထားပါတယ်ပြဖို့ထားတဲ့အပြင်ပေါ့လေကျွန်တော် petition letter တွေလည်းကျွန်တော်ထိုးထားပါတယ်အခုတော့တိုင်းနဲ့ချီကျွန်တော်ရရှိနေပါပြီအဲ့လိုလုပ်တဲ့အခါမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောဒီခရစ်ယာန်ချယ်ကော်မတီကိုးနိုင်ငံတွေရောဒါတွေကိုသိရှိရတဲ့အခါဒါကပေါ့ပြည်သူကလက်ခံထားတာအားလုံးကဒါအတိအမှတ်ပြုထားတဲ့ဒါဥကြုံမိုးထွန်းဖြစ်တဲ့အတွက်ဥကြုံမိုးထွန်းကလည်းတင့်တော်တယ်ဆိုပြီးတော့ဆက်လက်ထားရှိဖို့ကအရေးအရေးပါပြီးတော့ဖြစ်အောင်မယ်လို့ကျွန်တော်အကျဉ်းမှယုံကြည်ပါတယ်ခင်ဗ
ျအလားတူကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတိုင်းရင်းသားပေါင်းစုံ250ဝန်းကျင်ကလည်းတာမာကြီးဥကြုံမိုးထွန်းကိုကုလအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပေးရေးဗန်ကူးဗားမြို့မှာတောင်းဆိုဆန္ဒပြခဲ့တယ်လို့ကိုမြင့်ဝေကပြောပါတယ
်လက်ရှိအနေအထားမှာစစ်ဆိုရကိုကျွန်တော်တို့ကလုံးဝစန့်ကျင်နေဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့ဥကြုံမိုးထွန်းကိုကျွန်တော်တို့အားလုံးအပြီးတော့ဆက်လက်ပြီးတော့ထောက်ခံတယ်။ဥကြုံမိုးထွန်းကိုကုလသမဂ္ဂမှာနေရာဆက်လက်ရရှိဖို့အတွက်ကနေဒါအစိုးရအနေနဲ့ဆက်လက်ပြီးတော့ထောက်ပံ့ပေးသွားဖို့အတွက်ကျွန်တော်တို့ကနေပြီးတော့အစိုးရတင်လွှင့်ပြပါမယ်။
ဥရောပနဲ့တလန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်း အမ်စတာဒမ်မြို့စပောက်ကွင်းမြင်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဥဆောင်ပါဝင်တဲ့တန်ဃာတော်ဒေါက်တာအရှင်စန္ဒဝရမိတ်တာက
စေအနာကိုထောက်ချရေးတော်လှန်ရေးတော်တာဒီကြောင့်မို့လို့ရောင်းတာမှရေးပါဘူး။အရင်ကအကြောင်းလေးလို့ဒါကြောင့်မို့လို့ဆင်းတော့အားလုံးဟာဆက်လက်ပြီးတော့မှဒီလိုဘက်ကရက်တည်ပြီးဘုရားကံကမှလေယာရရှိရတဲ့ဆင်းတော့တက်တာပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်။
Global Credential Campaign အဖြစ်လုပ်တဲ့ဒီပွဲမှာကုလသမဂ္ဂအတွင်းမှုချုပ်နဲ့ Credential Committee စီကိုလက်မှတ်ပေါင်းသိန်းကျော်ပါဝင်တဲ့မြစ်တာရက်ခန်စာကိုပေးပို့ထားပြီး NUG အစိုးရကိုအတိအမှတ်ပြုပေးရင်းနဲ့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာဆက်လက်ခံထားရေးတောင်းဆိုထားကြပါတယ်ခင်ဗျာ
VO ရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်ဒီကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတွေးဆမေးမြန်းခန်းဖြစ်ပါတယ်မြန်မာနိုင်ငံကိုတိရိလင်္ကာနိုင်ငံလိုအဖက်ဖက်ကပြိုကွဲတဲ့အခြေအနေမျိုးရောက်မသွားရအောင်လို့ဗက်ပေါင်းစုံကစဉ်းစားကြဖို့လိုနေပြီလို့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေး CESD အမှုဆောင်ဒါရိုက်တာဖြစ်တဲ့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ်ဦးသိမ့်ထိုက်ဦးကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းထားပါပါခင်ဗျာ
ဒီငွေလဲလုံးကွာဟာချက်ကိုမထိမ့်မင်းနဲ့အတင်းအကျပ်ထိန်းချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုးမန်ဘိုးပန်ကိုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မှမလားဆိုဆွေးမှုမျိုးရှိပါတယ
်စေတနာကတော့ခုနပြောတဲ့ဒီနိုင်ငံသားငွေအာဝင်ရရှိမှုဒီနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်နော်ဒီငွေလွှမ်းနှုန်းနဲ့ကန့်သတ်လိုက်တယ်လို့ဟိုပြောလို့ရပါမယ်လေတကယ်သွားထိခိုက်တာကကျွန်တော်တို့ဒီနိုင်ငံသားငွေသုံးဆွဲနေတဲ့ဒီတွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာသွားမတိခိပဲနဲ့နိုင်ငံသားငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိတယ်အဲ့တော့လေယာကဏ္ဍပို့ကုန်လုပ်ငန်းတွေအများကြီးသွားထိတယ်ဒါပြီးအထည်ချုပ်လုပ်ငန်းကပို့ကုန်လုပ်ငန်းတွေကိုသွားထိတယ်เนาะပြီးရင်ကျွန်တော်တို့ဒီတချို့တည်ယဝင်လမ်းကြောင်းတွေပို့ပေးနေတဲ့ငွေပို့လုပ်ငန်းတွေကလည်းလုံးမရဖြစ်သွားတယ်เนาะဥပမာအဖြစ်အရင်တော့ဆိုရင်ကျွန်တော်တို့ True Money တို့ပါလို့ဆိုရင်ပို့လို့ရတယ်ဒါပေမဲ့အခု1850နဲ့ကြာတော့ဘယ်သူမှမပို့တော့เนาะအဲ့လိုတွေဖြစ်သွားတော့အဲ့ဘက်ကရှင်းပြောရင်တကယ်ဟိုပါပေါ့နော်ဆေးအတွက်နဲ့အတော်ကြီးလေးသွားတယ်ပေါ့နော်အဲ့တော့ဟိုအဲ့ဒါနေထပ်ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲမှာဒီဘိုဘန်ကနေဇက်တိုက်ဇက်တိုက်လုတ်တဲ့ဒီလုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ဟိုလမ်းကြောင်းပို့လွှဲတဲ့ဘက်ကိုဟိုကောက်ကောက်ပေါအောင်လိုက်မိတယ်လို့ဖြစ်သွားတယ်နော်အဲ့တော့ဘာထပ်လုတ်လဲဆိုကျွန်တော်တို့ကဒီဟိုဟာတွေပေါ့နော်တွင်းကုန်license နေနဲ့ကန့်တက်လိုက်တယ်ပို့ကုန်တွင်းကုန်တွေမကောက်ပို့ကုန်တွေကပါ license နဲ့ကန့်တက်တယ်ဟာဖြစ်လာအဲ့တော့တွင်းကုန်တွေကလည်းဟိုဈေးကြီးုံတွေမကောက်ဘူးပစ္စည်းရပါရှားလာတယ်ပို့ကုန်ကလည်းပို့မရဖြစ်လာတယ်ပို့ကုန်လုံးတဲ့လူတွေကလည်းမပို့ကျင်တော့ဘူးဖြစ်လာတယ
်ငွေကြီးဖောင်းပေါ်ဘူးနဲ့ပတ်သက်လို့ဘိုးဘန်ရဲ့ကင်တွေဘုံတွေကရောထိရောက်တယ်လို့မြင်ပါပါခင်ဗျာ
တကယ်ဆိုရင်တော့ inflation ကြီးကျယ်ဖြစ်ရင်ကျွန်တော်တို့ဘေးပတ်ဝန်းကျင်အိမ်ကြီးညာနိုင်ငံတွေကဘိုးဘန်တွေကဘာလို့ရလဲဆိုတော့အတိုးနှုန်းကိုမြင့်အဲ့မဲ့ဘုံမကြီးမှာတော့တုံးတော့မမြင့်ကျင်တာကဘန်တွေကလည်းအော်နေတယ်တုံးတော့မမြင့်မှန်းနဲ့မမြင့်မှန်းနဲ့မြင့်ရင်ကျွန်တော်တို့ကနော်ဟိုကျွန်တော်တို့ကိုပြန်ဆက်နေတဲ့သူတွေကအခုကဘန်တွေမှာလည်းဒီတက်တန်းလွန်ပြီးတော့ဘာမှဟိုရှင်းပြောရင်ဘန်တွေကိုဒုက္ခပေးနေတဲ့ NPL ရဲ့ပြဿနာကလည်းအကြီးပဲဖြစ
် NPL ဆို
တော့က non performing loans ပေါ့ဗျာ
ဟုတ်ကဲ့
အဲ့တော့အများသောအားဖြင့်ကျွန်တော်တို့ရဲ့လုပ်ငန်းရှင်ကြီးတွေကနေပြီးတော့ဘန်တွေကနေချီးထားပြီးတော့ပြန်မဆက်နိုင်တဲ့ဟာအဲ့တော့တုံးတုံးတဲ့ဒီလူတွေကလည်းပို့ပြီးပြန်ဆက်ဖို့ကဝေးလေလေပေါ့ဗျာဝေးလေလေဆိုတော့ဘန်တွေကလည်းသူတို့ရဲ့ NPL ပြဿနာကြီးကအကြီးဖြစ်နေတဲ့အကြောင်းမျိုးတုံးတုံးကိုမမြင့်ကျင်ဘူးမမြင့်ကျင်တော့တုံးတုံးကိုသူကနှိမ့်ထားတယ်အဲ့တော့ကျွန်တော်တနေ့ကပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်ပြောခဲ့တာကဆွေးနွေးတာကအထူးသဖြင့်ထိုင်းပညာရှင်တွေကလည်းကျွန်တော်ကိုထောက်ပြခဲ့တာကဒီကိစ္စကသူတို့69မှာငွေကြီးကြီးရဖြစ်တော့မှဒါမျိုးကိုပဲကိုင်စီမံခန့်ခွဲဖို့လုပ်ခဲ့တယ်။ဒါပေမဲ့သူတို့အမှားကြီးမှားခဲ့တယ်။အဲ့ဒါပါလဲဆိုတော့ဘောဂဗေဒရဲ့တကယ်အခြေခံသဘောတရားဖြစ်တယ်ကျွန်တော်တို့ခေါ်တော့ဒီ impossible trinity လို့ခေါ်တယ်။အဲ့ဒါပါလဲဆိုတော့ဒီ3ဟိုဟာတဲ့ဒီလုပ်ငန်းစဉ်3ရက်ကတဲ့ဒီပြိုင်နဲ့အဲထဲမှာ3ခုစလုံးအောင်မြင်အောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့။သူသဖြင့်ဟိုအဲထဲမှာအကြီးမားဆုံးလုပ်ငန်းစဉ်ကဒီငွေလွှဲနှုန်းကိုနှုံးတယ်သတ်မှတ်တဲ့ကိစ္စပြီးရင်ဟိုဟာကိုလည်းဒီပြင်ပငွေစည်းစည်းမှုကိုလည်းဖွင့်ထားတဲ့ကိစ္စပြီးရင်အတိုးနှုန်းကိုလည်းအတိုးနှုန်းနည်းနည်းနဲ့ပဲသတ်မှတ်ထားတဲ့ကိစ္စဟာတဲ့သုံးခုစုံကို ဒီပြိုင်နဲ့လုတ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့။ညာတော့အပြင်ဘိုးဘန်တွေကလည်းဒီသုံးခုစုံလုတ်ချင်တယ်။ဘာကြောင့်လဲဆိုတော့တိုင်းပြည်စီဝိုင်းဟေးကိုကောင်းအောင်စီဝိုင်း
เออจนเราสิมาเลยด่าหายาบ่มล่ะสุดแล้วเอาตัวรู้ซวยเองเนี่ยบ่เนี่ยเราก็เลยไอ้กิสซวยเองมาปี่บะก็นี่ဝင်ลาได้ดีละษาငွေดิปอมาทิ้งชุบพี่တော့ด่าอูสีกั้นผ่องเป็ดมั้ยสุรุษิยเองอายุอยู่มั้ยสุบิตรีเบ้ดาမျိုးดิเลยเราတွေ့ပါတယ်ဒီလိုอายุอยู่เลยพั้นซี้ได้สุดแล้วตะเรียนမျိုးดิเลยจ้าပါတယ်ดาเนี่ยปัดตะเลยย่อบ่รู้ญาติมาเลยครับเนี่ยทิ้งชุบได้กิสซก็เราก็เอาเฉยมาจ้ะတော့บ่ผิดตัวได้เลยสุดแ she is wearing a tiny day, Aria, Miao Mia Pangalaya. The guest are not the Ruga. General time year ago, when I met Buddy, you been in a degree. No? General Rosia, low in a jadio, Tedavi or Lome, who legitimate Moho. No? And of Tatanaga, a winning Arno, General Rodavi or Peso in the ship. No? Hello, a good Yejizon Kerke, Guna Bure Boga Ria, Pinaya Bain Sayagale, a good one in the Lanyonia, Uabono, Boga Ria, Tiuia, Pinna Jimishi Usure Haga, General Ma Pinachinale, Tiuri Netrobia Bibi, Uma Pin, Dao Lilo de Nangani Doromemiavo, Tainanga Nolo, Gu, but the Loma Pedora, the Riling Aruma, the Lomia Usurale, the Debia Bibi. No, and I would general Rugale, Lumia Dapsinity, Ero Dago Blue Pishomle, Sure by the Bine. They may outchima, the gay let we Lulu Yahe Haga, Pane Side Haga, and Luezoni Lucian. Oh, eh, Luezoni Ule, Lumide Haga, Twati Daga, Guna Jore, Pogon Lungashin, Dokayo, Dibama, Lysin in it, Jambalai Deca. Dudiaga, General Guna, Wilhelm Lungamale, a Tila Lady Suraga. ကျွန်တော်တို့ရဲ့တကယ်အလုပ်သမားတွေသူတို့ရဲ့ချွေးနှဲစာကိုလုပ်ပေးနေတဲ့ဝန်ဆောင်မှုပေးနေတဲ့အကျိုးဆောင်တွေကဖမ်းခံပြီးတော့တကယ်အခုငွေလွှဲလုပ်ငန်းမှာငွေလွှဲနှုန်းတွေကမောက်ကမဖြစ်အောင်ကင်ပြီးကစားနိုင်တဲ့လက်ကြီးသမားတွေကြတော့ကျွန်တော်တို့သိတော်မူတည်เนาะအဲ့တော့ဖမ်းနေစီးရဲ့ဆိုတဲ့ကိစ္စကမဆိုင်တဲ့လူတွေဟိုဟာပေါ့ကျွန်တော်တို့ခေါ်တဲ့ small fish တွေက ကျွန်တော်တို့အရေးကြီးဝန်ဆောင်မှုပေးရမယ်အလုပ်သမားတွေအတွက်ကိုအစိုးရကစားဝန်ဆောင်မှုပေးနေတဲ့လူတွေဖြစ်เนาะအဲ့တော့ကျွန်တော်တို့အလွဲကပို့ပြီးတော့ထပ်ဆင့်ပြီးတော့လွဲတယ်လို့ဖြစ်အဲ့အတွက်ကြောင့်မလို့အခုလောလောဆယ်ကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေကပို့ပြီးတော့ဂျီမာလာနိုင်နေဆိုတဲ့ဟာကိုကျွန်တော်တို့ကဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အခွင့်အလမ်းကောင်းတွေကိုကျွန်တော်စဉ်း
တွေကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်အထူးဖြင့်ဒီစစ်ပြေးဒုက္ခတွေတွေညလာတာအလုံးလုံးနိုင်တဲ့လုပ်ငန်းတွေရပ်တန့်တာနောက်ပြီးတော့လုံခြုံရေးကြောင်းပြခြင်းနဲ့လမ်းတွေပိတ်ထားတာတဲ့ကုန်ပစ္စည်းတွေယူပို့ဆောင်ရေးတွေပိတ်နေတယ
်
ဒီအခြေအနေတွေကိုရောဒီပြပခတွေကမြန်မာနိုင်ငံအခြေအနေကိုဟိုတီးလင်ကနဲ့မတူပေမဲ့ပို့ပြီးတော့ဒုက္ခရောက်အောင်တွန်းပို့နေတဲ့အနေအထားမဖြစ်နိုင်ဘူးလား
ဖြစ်တာပေါ့ဒါကြောင့်မလို့ကျွန်တော်ပြောနေတာကဒီကျွန်တော်တို့အရေးကိုကုပေးခြင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရောเนาะနိုင်ငံတကာကလည်းဒီအချိန်မှာเนาะစီးပွားပြစ်ဒဏ်ခတ်သတ်မှတ်ဖို့ကိုအတင်းကိုတောင်းဆိုနေတာရှိเนาะအဲ့တော့သူတို့ကတော့ဒီမိုကရေစီအရေးဆိုပြီးတော့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုပေမဲ့လက်တွေ့မှာသွားထိမှာကဒီအလုပ်သမားတွေဖြစ်เนาะအလုသမားတွေကိုထိမဲ့ကဏ္ဍကိုကြည့်ပြန်တော့လေဒီအထယ်ချုပ်ကဏ္ဍဆိုတာကကျွန်တော်တို့ရဲ့ဒီအုပ်ချုပ်ရေးရန်နေရာကိုအခွန်အနေနဲ့ပေးနေတာကမရှိသလောက်ပဲများသောအားဖြင့်အထယ်ချုပ်ကနေရတဲ့ငွေမှန်သမျှဟာဟိုဟာနဲ့ဒီလုပ်ငန်းရှင်နဲ့အလုသမားတွေကပဲခွဲယူကြတာအစိုးရကရတဲ့အခွန်ဆိုတာကကျွန်တော်တို့ရဲ့ဒီ CMB လုပ်ငန်းဖြစ်တဲ့လူကြောင့်ခွန်ခါအစိုးရမရဘူးအဲ့တော့ဒါဟာဒီခုလက်ရှိအုပ်ချုပ်ရေးရန်နေရာကိုထောက်မပေးနေတဲ့ကဏ္ဍကြီးဖြစ်တဲ့အတွက်ကြောင့်မလို့စီးပွားဖြစ်တဲ့ပြည်တံခတ်သတ်မှတ်တဲ့နယ်ဆိုပြီးတောင်းဆိုနေတဲ့သူတွေကလည်းပြန်ပြီးတော့စဉ်းစားဖို့လိုတယ်။ဒ
သူတို့ကစေတနာနဲ့ဒီမိုကရေစီကိုကူညီတယ်ဆိုပေမဲ့လည်းတကယ်လက်တွေ့အကျိုးဆက်ကခံရမှာကကျွန်တော်တို့ဒီဟိုဟာတွေဖြစ်နေတယ်เนาะအထည်ချုပ်လို့သမားတွေဖြစ်နေတယ်အဲ့တော့အထည်ချုပ်လို့သမားတွေကိုအခါဝယ်ပေးနေသူတို့ရဲ့လူမှုဘဝအောင်မြင်အောင်လုပ်ရေးဟာကျွန်တော်တို့ဒီချိန်မှာအမှန်တရားအရေးကြီးနေတယ်เนาะဟုတ်ကဲ့အခုကုနာမိကွန်ဝယ်ပြန်ဆက်မိရင်ကျွန်တော်ဒီလက်နက်ကင်ပြည်ပကကြောင့် jomu bono.
Okay.
Tung jomu dariale tiga ni deh ni dari siwa. Kalau di di sini ni jang yo ni mana kene siwa iya, kumiole matabi me, sini bobiok suwa barang yo apa nama ni lah kena.
Enak aro, uap bono. Di jenaga ro dah penipeka kisah ribu. Oh, tungtak dulu mahu dulu jam tu, jono แต่ท่านนั้นเส้นเนี่ยมาต้องอย่างไรน้องที่เปลี่ยนแต่ไม่สุดเลยกิจชาหาจันโอรุ่ยที่ชิวายเนี่ยพอกับเวลาเปลี่ยนยังไงนี่ชุดอันจีเมื่อสุดอ่ะแต่จีมาเนี่ยเปลี่ยนเลยว่าบอกนั่นแหละท่าอะไรครับรีการ์รีบอกอย่างเนาะเพราะฉะนั้นนั่นเส้นที่อย่างไรน้องเปลี่ยนไปอ่ะจันโอรุ่ยเตะอ่ะเนาะไอ้รอด่าฮะแต่จีมาเนี่ยนั่นแหละท่ามุกบอกเนาะกางเปลี่ยนไปชิวายอุโมงค์ลานเนี่ยนี่ท่าบอกด่าฮะ จันโอรุ่นนี้อะไรดีใช่ไหมล่ะลูกเอ๋วันนี้ยังยังจะเอาพี่น้องมาหอบเนาะไอ้รอวันนี้มาเลยเป็นเพื่อก้าสวยอาตรงอาจารย์พี่ลาเรศิวายอายุไม่หกเพนเนี่ยแต่เกจันโอรุ่นนี้เนี่ยมาจันยังขามีอ่ะสองเอ็ปีเลยเลดมาเรียเลดมาเรียเนี่ยช่วยพี่น้องเลดมาเรียเนี่ยสองเอ็ปผู้จังพี่ลาเรศิวายอายุไม่หกเพนเนี่ยแต่เกจันโอรุ่นนี้เนี่ยมาจันยังขามีอ่ะสองเอ็ปีเลยเลดมาเรียเลดมาเรียเนี่ยช่วยพี่น้องเลดมาเรียเนี่ยสองเอ็ปผู้จังพ
ปณิปักกะผิดนี่แหละอณีทาฤเนี่ยရှင်จี้ไล่มั้ยส่วนเฉิงกาละก็อตุรุโลเว้ผิดเนาะปณิปักกะผิดแต่ฤทาโหบลูပြောตะเลยบ่จนโหบลูบ่มะเลยตรุเนี่ยสีหาซื้อเน่หมู่ฤจนเปลี่ยนโหต้องตัดฉินเลยจนสีวายชื่อเนาะอิจิมั้ยส่วนเนาะโหณท้องณเส้นนิดกะเปลี่ยนมีตัดมั้ยส่วนเฮาผิดเนาะนอกตะคู่ก็เลยจนเราเยอะอคันกันนาเลยดีเฉยมาอย่างยีจิเลยบางอย่างเลยสรุปเราเนี่ยงานเนี่ยมาอะญาสุหวยเปียงลงตัวเลยอะญาสุลาจ๋าจี้เล่นนี่ตะเก้ซินเยน้วนบ้าเลยมีทาสุริยานี่ลาจ๋ามันตันมะโหบ้ามะเนาะดีနိုင်ငံတွင်းมาလောက်กันช้าบ้าราณีปีบ่าโหเนาะอกุส่วนยังเราตีเยวนลาနိုင်เนี่ยอุยยาอย่างแน่นี่เลยท้ายแบบก็เลยอะญาอีโหจั่นจั่นหมู่อยู่ขึ้นนี่เลยเออตินหาหมู่เวคู้เวมีซ้นซะซาลาบีลงจ๋า เนาะไอ้หลุดแต่อู้ยาเลยยังมาล่ะไอ้ด้วยเจ้ามรู้ดีหลูเนี่ยก็เลยเปลี่ยนไปแล้วปุ๊นี่เลยสวยหาชื่อเนาะเออเราเจอเราอ่ะดังแม้ถ้าเจ้ามรู้ดีหลูนี่ปุ๊นี่ได้หาเลยญาลาดาผิดแต่ด้วยเจ้ามรู้เราเจ้เล่นนี่ปีดูนี่จ้ามาเลยชีพวายยาทั่วปอกตะคู่ชื่อนี่เลยเราขอเรา social safety net ตะคู่ชื่อนี่เลยสวยหาเลยอเตชาเว้เนาะไอ้อณีทาฤมาปณิบัคคะบลูขึ้นနိုင်ตะเลยสวยเราเจอไอ้หาโห
ไม่ต้องตัดไหนบ่เนาะที่อัจจะเด้ฤจ้ามาอขวินลั้นก้องนี่ไอ้แลบอลาตัดฤสุบิ๊ดแล้วตะโจซีวายปัญญาศิลปินี่อ่ะต้องตัดไปเลยเออแล้วอขวินลั้นก้องนี่บอลาพุด้วยญมานักงานเฉินนี่อ่ะบาดีอี้บ่อนี่เนี่ยบาดีเปลี่ยนชื่อหมดเลยสรุปอธิกก็จนเราหาตรีลิงกาเนี่ยเว้ยมีท่าเลยสรุปตรีลิงกาเนี่ยเว้ยเปลี่ยนภิ้วผีย่าดาบ่เนาะผีจินเลยบ่ตรีลังกาหลูမျိုး လုံးဝပျို့လဲသွားပြီးတော့မှပြန်ပြီးတော့ဒီဆောက်အောင်မယ်ဆိုရင်အဲ့စီပွားရေးဟာနောက်ထပ်ငါးနှစ်ဆက်နှစ်ပြန်ပြီးတော့အချိန်ကြာကြီးအများကြီးอยู่อ่ะเนาะဘာကြောင့်လဲဆိုတော့စီပွားရေးကပြည့်ုံနေမကဘူးနိုင်ငံရေးကပါပြတ်သွားတယ်เนาะပြီးရင်အုတ်ချွေပိုးပြီးတော့ရေးကြအုတ်ချွေရန်နေကပါပြတ်သွားတယ်အဲ့တော့သီးရင်းနိုင်ငံမှာဖြစ်တဲ့ဟာမှာဆိုရင်အဓိကအချိုးဆက်တွေဘယ်သူတွေရခံရလဲဆိုတော့ကျွန
အဲအစိမ်းမဟုတ်တော့
ပြင်းကြောင်းနေအားလုံးရလိုက်ရတဲ့အဆင့်ဖြစ်သွားတယ်။ဆေးရုံနေအားလုံးဆေးမကူနိုင်တဲ့အဆင့်ဖြစ်သွားတယ်နော်။အဲ့တော့အဲ့အနေထားကနေပြန်ပြီးတော့လုပ်ဖို့ဆိုတာကပညာရေးမှာဆောင်ရွက်နေတဲ့လူတိုင်းတည်တယ်။ကျွန်တော်တို့ပညာရေးမှာကိုဗစ်ကာလကတည်းကတနည်းနားလိုက်တဲ့အခါကျအတန်းနေထပ်ကုန်လာ။အဲ့ဒီပုံမှာဖြည့်ရှင်းရတဲ့နေထားတွေမိဘတွေအားလုံးကဒါတကယ်ကိုဟိုပြီးတော့အရန်ဆိုးသွားတာက
ပြန် မိ တိ ဆောင် ရမယ် ဆို ရင် ဘယ် ဆို ရမ ဆို เนาะ အာ ဘယ် ဘက် က မ ဆို ဘသူ ပဲ လာ ဒီ အခြေအနေ ကြီး က တော့ မတန် မ ကောင်း စရာ က အတော် ကြီး အား နည်း ဒီ မှာ တခြား ပြောကား တွေ လည်း ဝင် လာ ပြီ ဆို ရင် ကျွန်တော်တို့ က ပို့ ပြီး လောက် ကင် ရ တာ တွေ ခက် ခဲ သွား မယ် အနေအထား မျိုး ကို မဖန် တီး ပဲ နည်း အခု လက်ရှိ ကြုံ နေ ရ တဲ့ အခက် ခဲ ပုံ မ ပဲ အခြေခံ ပြီး တော့ เนาะ ကျွန်တော်တို့ မြန်မာ နိုင်ငံ ထဲ က တာဝန် ရှိ သူ တွေ အားလုံး မြန်မာ ရေး ကို ဆောင်ရွက် နေ တဲ့ အသူတွေအားလုံး ပြီးရင် ကျွန်တော်တို့မြန်မာနိုင်ငံကို ကူညီပေးနေကြတဲ့ နိုင်ငံတကာ အစိုးရနဲ့ အဖွဲ့အစည်းတွေအားလုံးက ဝိုင်းဝန်း ပူးပေါင်းဆောင်ရွက်မယ်ဆိုရင် ခေ အများကြီးရနိုင်တယ် သူတို့ဘက်ကလည်း ဒါကို ဝိုင်းဝန်း စဉ်းစားပေးကြပါလို့လည်း ကျွန်တော်အနေနဲ့ တိုက်တွန်းချင်ပါတယ် ဟုတ်
ကျေးဇူးတင်ပါတယ်
ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လက်ရှိကြုံတွေ့နေရတဲ့ စီးပွားရေးနဲ့ ဘန္တာ ငွေ ကြေး ဈေးကွက် အခြေအနေတွေနဲ့ ပတ်သက်ပြီးတော့ ဦးသိန်းထိုက် ဦး မေးမြန်း တင်ဆက်ခဲ့တာ ဖြစ်ပါတယ်ခင်ဗျာ သိပ်မကြခင်မှာပဲ အပတ်စဉ် ကဏ္ဍတွေ ကို စတင်ဖို့ ရှိပါတယ်
သတင်းမှန်တွေ ရဖို့ အရေးကြီးတဲ့ ဒီကနေ့ ခင်မှာ ကမ္ဘာကြီးရဲ့ ဘဲရက် ဒေသမှာပဲ ရောက်နေပါစေ ခလုတ်တစ်ချက် နှိမ့်လက်ယုံနဲ့ သတင်းမှန်တွေ ရယူနိုင်ပါပြီ လက်ပြားလေးနဲ့ တစ်ချက် တောက်ယုံနဲ့ ရယူနိုင်မဲ့ သတင်းတွေ နိုင်ငံရေး ဖြစ်စဉ်တွေ တကယ့်ဘဝ ဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download
ရယူပါ။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာနိုင်ငံရဲ့တနင်္ဂနွေနေ့မနက်ခင်း VUE ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို line meter 24, 50, 51 meter 190 အပြင် VOA Facebook စာမျက်နှာကပါ တိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ခင်ဗျာ အခုဒုတိယပိုင်း နိုင်ဝဲအတွင်းမှာတော့ ဒီလူ့အခွင့်အရေးဒီမိုကရေစီနဲ့ခေတ်ပြိုင်ကပါဆိုတဲ့အစီအစဉ်မတိုင်ခင်မှာ တို့အတန်အစီအစဉ်ကိုအရင်တင်ဆက်ချင်ပါတယ် ဆရာနာသိမ်းပြီးနောက်မြန်မာနိုင်ငံကလူငယ်တွေစစ်တပ်ကိုစန့်ကျင်တဲ့မျိုးစုံလှုပ်ရှားမှုမှာပါဝင်နေကြပါတယ် တချို့ကတော့ CDM လှုပ်ရှားမှုမှာပါဝင်သလိုလက်နက်ကင်တော်လှန်နေသူတွေလည်းရှိပါတယ် စစ်ကောင်စီကနေဖမ်းဆီးနှိပ်စက် တပ်ဖြတ်နေတဲ့ဂျားကပဲဆက်အာနာရှင်တွေကိုလူငယ်တွေကစန့်ကျင်နေတဲ့အကြောင်းတို့အတန်အစီအစဉ်မှာနားဆင်ရမှာဖြစ်ပါလေဗျာ
ဟိုဆန္ဒတဲ့ဒီမြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အနေနဲ့ဟိုခဏခဏတုံတီးကြရတဲ့အခိုက်အတန့်များကြီးပါပဲဒီကျွန်တော်တို့ကတော့အနော်ကားနဲ့တိုက်ပြီးဆန်းလာတယ်နောက်ပြီးတော့ဆန္ဒပြပွဲလုပ်နေတဲ့ကားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာ
ကိုမျိုးပြင်တစ်ခုလုပ်နေတဲ့အရောက်ဝတ်တွေမှာရင်ဆွဲတဲ့အချိန်အလို့အချိန်ကြီးရတယ်ဟိုကျွန်တော်တို့ကတော့အနော်ကားနဲ့တိုက်ပြီးဆန်းလာတယ်နောက်ပြီးတော့ဆန္ဒပြပွဲလုပ်နေတဲ့အရောက်ဝတ်တွေမှာရင်ဆွဲတဲ့အချိန်အလို့အချိန်ကြီးရတယ်ဟိုကျွန်တော်တို့ကတော့အနော်ကားနဲ့တိုက်ပြီးဆန်းလာတယ်နောက်ပြီးတော့ဆန္ဒပြပွဲလုပ်နေတဲ့အရောက်ဝတ်တွေမှာရင်ဆွဲတဲ့အချိန်အလို့အချိန်ကြီးရတ
န္ဒီယာမြန်မာနဲ့ဖောင်ဒေးရှင်းဟီရွန်ဒဲရိုကတင်ဆက်တာဖြစ်ပါတယ်။အာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုဆန့်ကျင်ခုခံတဲ့နှီးလန်းမျိုးစုံမှာပါဝင်လာကြပါတယ်။တချို့လူငယ်တွေကအကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်လာကြသလိုတချို့ကတော့လက်နက်ကင်ပြီးဆန့်ကျင်တော်လှန်နေကြပါတယ်။မျိုးပြတွေမှာဆိုရင်လူငယ်အများစုဟာစစ်ကောင်စီတပ်ရဲ့အဖမ်းခံရနိုင်တဲ့အန္တရာယ်နှိပ်စက်နှင်းပန်းခံရနိုင်တာဒါမှမဟုတ်ဒီထက်ဆိုးတဲ့အခြေအနေတွေကိုကြံကြံခံရင်ဆိုင်ရင်စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်နေကြဆဲဖြစ်ပါတယ်။ဒီဆောင်မှာကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
ရန်ကုန်မြို့စမ်းကြောင်းမြို့နယ်တွင်ကလူစီကားတဲ့လမ်းတစ်ခုမှာစားတောက်ဆိုင်တွေများစွာလူငယ်တွေများစွာနဲ့ရှုပ်ထွေးနေပါတယ်။လူစီကားတဲ့နေရာဖြစ်တာကြောင့်ကင်းလှဲစစ်ကားနဲ့စစ်သားတွေလည်းအဝင်ထွက်ရှိနေပါတယ်။တိတ်မကြခင်မှာပဲအဲ့ဒီနေရာမှာလူငယ်တချို့ရုတ်တရက်စုစည်းပြီး ြန်ဆုံနမိတ်နဲ့ရန်ကုန်တပိတ်ဆိုတဲ့ခေါင်းစည်းတွေကင်ပြီးဆန္ဒပြပွဲတစ်ခုရုပ်တရက်ပေါ်ပေါက်လာပါတယ်ဖက်ဒရယ်ဒီမိုကရေစီရရှိရေးစစ်အာဏာရှင်ကြဆုံရေးလုံးဝအုပ်ချုပ်ခွင့်မရဆိုတာတွေကိုဟစ်တွေးပြီးအတန်းပတ်စစ်ကောင်းဆောင်ရဲ့ပုံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲဟာရန်အန္တရာယ်များပြီးစစ်ကောင်စီတပ်တွေအဝင်ထွက်ရှိနေရကြောင်းသူတို့အချိန်မရွေးရောက်လာနိုင်တဲ့အန္တရာယ်ကြားကလုတ်ခဲ့ရတဲ့ဆန္ဒပြပွဲတစ်ခုလို့အဲဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မျိုးပြပြောက်ကြတော်လည်းလူငယ်တို့ဖြစ်တဲ့ကိုဝေရန်ကပြန်ပြောပြပါတယ်။ဆန္ဒပြပွဲကိုမိနစ်ပိုင်းများသာပြုလုပ်ခဲ့ပြီးပါဝင်သူလူငယ်တွေအားလုံးအနေကင်းစွာလွတ်မြောက်ခဲ့ကြပါတယ
်။ဒီကျွန်တော်တို့ပွဲလုံးမဲ့နေအောင်ရောက်သွားတဲ့အနေအထားတစ်ခုမှာအကြမ်းဖက်အစ်စ်အကောင်စီရဲ့လက်ပါလေးတွေကဒီလမ်းပိတ်နေတဲ့အတွက်ကြောင့်ဗျာဒီသူတို့ကားရိုင်နဲ့ဝင်လာတယ်ဝင်လာပြီးဒီရက်ထားတဲ့ကားတွေကိုရှင်းခိုင်းသွားတယ်ဒီအချိန်မှာကျွန်တော်တို့ကပို့ပြီးတော့စိုးရင်ထိန်းနှံမှုတွေများလာတယ်ဗျာကျွန်တော်တို့တပိတ်ရင်ဖော်များပောက်သွားတာလားဒါမှမဟုတ်ဘာတရင်တော့တကောင်တွေဒီထဲဝင်လာတာလဲသူတို့တော့ကြောက်တာတော့မဟုတ်ဘူးဗျာဒါပေမဲ့ကျွန်တော်တို့ပေးဆပ်ရမယ်ပေးဆပ်မှုတန်ဖိုးခြင်းဟာအများကြီးကွဲပြားခြားနားတယ်ဗျာ
ရန်ကုန်မြို့မှာလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာဆရာနာရှင်စန့်ကျင်တဲ့ဆန္ဒပြတပိတ်ပွဲတွေမကြာခဏပေါ်ထွက်လာလေးရှိပါတယ်။စစ်ကောင်စီဘက်ကတော့လက်နက်မပါတဲ့အကြမ်းမဖက်ဆန္ဒပြဝယ်တွေနဲ့ဆန္ဒပြလူငယ်တွေကိုရန်သူလိုသဘောထားပြီးအပြင်းထန်တုတ်ပြန်တတ်ပါတယ်။ကိုဝေရန်တို့လိုဆန္ဒပြတော်လည်းလူငယ်တွေဟာလည်းစစ်ကောင်စီဘက်ကဖမ်းဆီးတာခံရတာနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေရတဲ့အနေအထားပါ။
ကျွန်တော်တို့ဟိုဆန္ဒတီမြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အမြင်နဲ့ဟိုခဏခဏကြုံတွေ့ကြရတဲ့အခိုက်အတန့်တွေအများကြီးပါပဲ။ဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့စားကြီးခိုးဝင်လာပြီးတိုက်လိုက်တာတွေဟိုမြေပြင်တပိတ်လုံးနေနဲ့အရုပ်ဝတ်တွေဝင်ဆွဲတဲ့အချိန်အလုပ်အချိန်တွေရနေဟိုကျွန်တော်တို့ကံကောင်းထောင်းပါးစာနဲ့အချိန်ချိန်လွတ်ခဲ့ပြီးပါတယ်။ဒါပေမဲ့ဟိုလူတယောက်ကလည်းအများနဲ့ကံကောင်းနေတာတော့မဟုတ်ပါဘူးခင်ဗျ။ဒီအချိန်မှာကျွန်တော်လည်းဖမ်းဆီးရမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး။
ဒီဇင်ဘာလတုန်းကရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ကကားနဲ့ဝင်တိုက်ပြီးဖမ်းဆီးခဲ့လို့ဆန္ဒပြလူငယ်အများအပြားတေစီနိုင်လောက်တဲ့အထိပြင်းထန်တရားတွေရခဲ့ပြီးဖမ်းဆီးခြင်းခံခဲ့ရပါတယ်။အဖမ်းဆီးအစ်စ်အစေးတွေနဲ့လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာမျိုးပြပြောက်ကြားတော်လည်းလူငယ်အဖြစ်ရက်တည်ရတာရန်အနေနဲ့များပေမဲ့ကိုဝေရန်ကတော့စစ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်စန့်ကျင်ရေးတွေထဲမှာပါဝင်ခဲ့ပြီးတော်လည်းလူငယ်ဘဝကိုရွေးချယ်ခဲ့တဲ့သူပါ။တိကျအဖွဲ့အနေနဲ့လှုပ်ရှားသလိုရန်ကုန်ဆရာနာရှင်စန့်ကျင်ရေးအင်အားစုမှလည်းပူးပေါင်းပါဝင်ထားပါတယ်။ကိုရရန်ကတော့သူ့ရွေးချယ်မှုအတွက်နောင်နာမရသလိုအာနာရှင်ပြုတ်ကျတဲ့အထိဆက်လက်ပါဝင်သွားမယ်လို့သူကပြက်ပြက်သားသားဆိုပါတယ်။2021ဆရာနာသိမ်းမှုကြောင့်လူငယ်တွေရဲ့နိုင်ငံရေးအပေါ်စိတ်ပါဝင်စားမှုတွေနဲ့နိုင်ငံရေးအသိအမြင်နိုင်ငံရေးရည်ချင်ဟာမြင့်တက်လာတယ်လို့နိုင်ငံရေးလိလသူတွေကပြောဆိုကြပါတယ်။ကျောင်းသားလူငယ်တွေအများအပြားဆရာနာရှင်စန့်ကျင်ရေးမှာနီလန်းမျိုးစုံနဲ့ပါဝင်လာခဲ့ကြပြီးလက်နက်ကင်ပြီးစန့်ကျင်တဲ့လူငယ်တွေရှိသလိုအချို့ကလည်းမြို့ပေါ်တွေမှာကျန်ခဲ့ပြီးမြို့ပြပြောက်ကြားဆန္ဒပြတော်လှန်သူတွေအဖြစ်ဆက်ရှိနေကြပါတယ်။နိုင်ငံရေးအကျဉ်းသားများကကိုကြီးစောက်ရှောက်ရဲ့အသင်း AAPP ရဲ့ထုတ်ပြန်ချက်တွေအရအာနာသိမ့်မီကလေးကစစ်ကောင်စီတပ်တွေကြောင့်တည်ဆုံခဲ့ရသူက2200ကျော်ရှိနေပြီးဖမ်းဆီးချုံနှောင်ခံထားရသူက15000ကျော်ရှိနေပါတယ်။တည်ရန်ချမှတ်ခံထားသူကတော့စုစုပေါင်း125ဦးရှိနေပြီဖြစ်ပြီးလူငယ်တွေလကထင်ရှားတဲ့နိုင်ငံရေးသမား2ဦးအပါအဝင်4ဦးကိုစစ်ကောင်စီကတည်ရန်ပေးကွပ်မြက်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့နီလန်းတွေကမြန်မာပြည်သူလူထုကိုကြောက်ရွံ့သွားအောင်မလုပ်နိုင်တော့ပါဘူး။လူထုဟာသူတို့ရဲ့အနာဂတ်အသက်ကိုလောင်ကျစ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေမှာပါဝင်နေကြစေပါ။ဒါလု
ံးဝရောင်းလေ။တို့ရရင်ပေးတည်ခြင်းမရဘူး။တည်ရန်အန္တရာယ်လည်းရှိနိုင်တယ်ဆိုတဲ့အခြေအနေဟုတ်တငယ်ချင်းဆိုလည်းတငယ်ချင်းနေတယ်ဒါမှန် live မှာရှိခဲ့တော့အချိန်တုန်းကဆိုတငယ်ချင်းနေတယ်ဆိုရင်အဆက်အသွယ်မရှိတော့မိသားစုဆိုလည်းမိသားစုဆိုလည်းအဆက်အသွယ်မရှိတော့
အသက်21နှစ်အရွယ်မျိုးပြပျောက်ကြားလူငယ်မတ်ချယ်ရီကပြောပြတာပါအရင်ကတော့သူကလူငယ်ပြပြလွတ်လွတ်လပ်လပ်နေထိုင်ခဲ့ပြီးကိုရီးယားဇလံတွဲတွေကြည့်ရတာသဘောကျတဲ့ဒါမှန်လူငယ်တူပါဆရာနာသိမီနာကိုစစ်တပ်ရဲ့မတရားဖိနှိပ်မှုတွေကိုတွန်းလှန်ခြင်းနဲ့စိတ်တွေကြောင့်မျိုးပြပျောက်ကြားဆန္ဒပြဝရီမှာပါဝင်လာခဲ့သူပါဒီလိုရွေးချယ်နိုင်မှုသူမိသားစုနဲ့နေထိုင်ရာပတ်ဝန်းကျင်ကိုစွန့်ခွာခဲ့ရပါတယ
်။ကျမတို့တို့မှာဟိုနေရာချင်းချင်းလေးပေါ့နော်ထောက်ချင်းချင်းလေးမှာနေနေရတဲ့လူလိုပဲဖြစ်သွားတယ်။ဝယ်ရှင်အတွက်ဝယ်မရှင်အဲ့ထောက်လေးမှာပြန်နေဆိုတော့အဲ့လိုပုံစံမျိုးဖြစ်သွားပါတယ်။ခွေရေးအများကြီးဆောင်းဆောင်တာပေါ့ public area လိုနေရာမျိုးတွေမှာမတွားရဲတော့ဘူးမလာရဲတော့ဘူး။နေရတဲ့ lifestyle တွေကလည်းတော်တော်ပြောင်းသွားပါတယ်။
မျိုးပြပြောက်ကြားလူငယ်တွေဟာမျိုးပေါ်တွေမှာနေထိုင်ရာပတ်ဝန်းကျင်ကမသိအောင်လှုပ်ဝက်စွာနေထိုင်ကြတာကြောင့် သူတို့ရဲ့လူငယ်ဘဝဖြစ်တည်မှုတွေပျောက်ဆုံးနေကြရတယ်လို့လူငယ်တွေကထုတ်အံကိုပြောပြကြပါတယ်။မျိုးပြပျောက်ကြားဆန္ဒပြလူငယ်အင်အားစုတစ်ခုဖြစ်တဲ့လူငယ်များသမဂ္ဂအဖွဲ့ဥက္ကဋ္ဌကိုစောထက်ကတော
့ကျွန်တော်လူသားကြောက်ဖြစ်ပြီးရောပါနော်။လူသားပြီးပြီးရောကျွန်တော်ငွေဦးများရဲ့အချင်းကိုခိုးချောင်ခိုးလို့ပါနော်။ကျွန်တော်ဒီနိုင်ငံမှာမွေးပြီးနိုင်ငံမှာချင်းပြေးခတ်ပြီးရောပါ။ငွေသားကြောက်ဖြစ်နေပြီးရောမှကျွန်တော်ရဲ့လုံလဆူကဒီခိုင်ခွေမရှိရဘူးနော်။အဲ့ဒါကျွန်တော်ပဲတကယ်တူပြောပါတော့။အာလည်းငါတို့ကျွန်တော်တို့ကဘာအပြစ်မှမရှိပဲနဲ့ကိုယ့်ကိုရာဇဝင်းမှုကိုကျွန်တော်ထားနေပြရမှာလို့ကျွန်တော်တို့ကိုယ်ကိုယ်ဝတ်ရနေရကျွန်တော်တို့ခက်ခဲကြုံပြန
်ဒီလိုအနေနဲ့များတဲ့အခြေအနေတွေကြားမှာမြို့ပေါ်ဆန္ဒပြဝဲတွေကိုဘာကြောင့်ဆက်လက်လုပ်ကင်နေရလဲဆိုတာကိုစောထက်ကအခုလိုရှင်းပြပါတယ
်တပတ်ကတမကပြီးတော့ဒီနိုင်ငံတိုင်းနဲ့အစိုးရကိုဒီမဲ့ပြဖို့ဆိုရင်တမောက်ကကြက်ဒီကျူရင်ကိုပြောရပါအောင်နော်တရားဝင်မှုကိုအရင်ကြည့်ပါရဲ့အဲ့တော့ဒုတိယချက်ပေါ့နော်အာဒီဖတ်တုံးကိုပြောရင်အမီကိုပိုင်ဆိုးစွာအိုးဆုံးနိုင်တယ်လို့ကြည်ပါရဲ့အဲ့တော့အခုဂျပန်စကရာနေပြီးတော့ကျွန်တော်နိုင်ငံကိုအိုးဆုံးနေရဟာသူကကြားဝင်မှုတော့မရှိပါဘူး။ဒါမှကျွန်တော်နိုင်ငံကနေပြင်းတမဘိတ်မိုင်းနေတဲ့သူနိုင်ငံတော့မအုပ်ချုပ်ခွင့်မရသေးဘူး။ဒီနိုင်ငံကိုပြောနေတဲ့အုပ်ချုပ်မှုကိုကျွန်တော်နိုင်ငံကလည်းကြိုးဆိုရဟောကျွန်တော်ကဘာအနဲ့ပြီးအောင်ကျွန်တော်ချပြနေဖို့ဝက်ကန်လို့ကျွန်တော်ခင်မိပါရဲ့ခင်ဗျ။ဒုတိယအချက်နေတဲ့ကတော့ပြည်သူလူထုနေတဲ့ကျွန်တော်ဒီကောင်းတဲ့ရေးကိုဆက်ပြီးတော့ရှိနေဖို့ဝိမအေးဝါစီဖို့နှုတ်ဆောင်နေဖို့အမြဲအစဉ်အမြဲလိုအပ်ပါလေကျွန်တော်တို့ရနှိုးဆက်ပါပဲပေါ့နော်ပြည်သူတို့ရဒီဟာဝိမအေးဝါဖို့ကျွန်တော်ကကျွန်တော်ပြောနေရမှာပေါ့
လူငယ်တော်လှန်ရေးသမားတွေဟာစစ်တပ်ရဲ့ဖမ်းဆီးခံရမှာကိုစိုးရင်စိတ်တွေရှိနေကြပါပဲသူတို့ရဲ့အသက်ကိုလောင်ကျွေးထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေကိုဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ
်ကျွန်တော်ပြောနေပြမရှိတဲ့စကားလေးတစ်ခုရှိရပေါ့နော်အားကျွန်တော်ဒီမိုကရေစီကိုကြိုက်ရဆိုရင်ကျင်းကထောင်ကိုကြောက်နေလို့မရဘူးပေါ့ဒီဟာကိုကျွန်တော်မမှုနေရဘူးပေါ့နော်ကျွန်တော်ရဲ့ငုံစရာရှိတဲ့အမှုပဲစီကိုရှုပ်ကြည့်ပြီးတော့ဥပ္ပိပြောပဲကျွန်တော်မကြမယ်ဆိုတော့စိတ်ပိုင်းကြီးတို့ဖြတ်ထားရပေါ့နော
်မြူပြပြောက်ကြားလူငယ်မချယ်ရီကတော့
ညီမတို့အလုပ်လုပ်နေနေရမှာညီမတို့အရင်ဆုံးတော်လန်ရတာတုံးလန်ရတာကိုပဲကိုရဲ့ကြောက်စိတ်ကိုကိုအရင်တုံးလန်ရတာဖြစ်တဲ့အတွက်ကြောင့်ဒီကြောက်စိတ်မရှိလို့ဒီလမ်းပေါ်ကိုရှောင်နေရဒါပေမဲ့မကြောက်ဘူးလားဆိုတော့ကြောက်တယ်အဖမ်းခံရလို့နှိမ့်ဆက်ခံရမှာအထက်ညီမတို့လွတ်လွတ်လပ်နဲ့မရင်နိုင်ပါလွတ်လွတ်လပ်နဲ့ပြောခွင့်မရှိပါဆိုခွင့်မရှိပါနေထိုင်ခွင့်မရှိပါဒီ factory ဆိုရက်နော်လွတ်လပ်တဲ့ democracy မရတော့မှကြောက်တဲ့စိတ်ကပိုရှိနေရဆိုတဲ့အတွက်ကြောင့်စီကျော်ကြီးမှာတိတ်တက်ခံလိုက်ရတယ်ညီမအနေနဲ့မကြောက်တော့ဘူးဘောနော်အလိုမျိုးဖြစ်နေပါ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်။ဒိုးအံတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နနက်6နာရီကနေ9နာရီတွင်းမှလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။အခုဆက်ပြီးတော့နှာစင်ရမှာကတော့ Democracy လူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက်ဒီမိုကရေစီလမ်းကြောင်းအပေါ်ဘယ်လိုတည်ရောက်မှုရှိသလဲဆိုတဲ့ပညာရေးဆိုင်ရာလေးလာချက်တရအကြောင်းကိုတင်ပြမှာဖြစ်ပါတယ်။ဒီလေးလာချက်ရမြန်မာနိုင်ငံ2008ဖွဲ့စည်းပုံနဲ့စစ်တပ်ဟာဒီမိုကရေစီကိုသွားလို့ရနိုင်ပါသလား။ကနေဒါနိုင်ငံမက်မာစတာတက္ကသိုလ်ကပါရဂူပွဲကျောင်းသူစာရေးဆရာမတော်ဒါအေးလင်းနဲ့ဦးတင်မောင်တန်ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
နိုင်ငံရေးထဲမှာစစ်တပ်ပါတီတော်ကြောင့်ဒီမိုကရေစီပေါ်တည်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းမှာ2014ခုနှစ်ထုတ် International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံမောက္ခ Rolling at Tuslam ရဲ့စာတန်းဖြစ်ပါတယ်institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းရင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးဘောကဗေဒနဲ့ လူရဲ့ဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တာတွေကတွေးရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခမ်းအနားတို့တော့သူတင်တာသဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာရန်ရှင်ကဆိုပါတယ်။ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နယ်ပယ်အညွတ်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်တဲ့နယ်ပယ်အညွတ်ဆက်တစ်ခုဖြစ်ပါလေမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွတ်ဆက်တစ်ခုလုံနေဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါလူပတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အိလက်ကဖတ်ကြားပြောပြပေးမှာဖြစ်ပါတယ
်ဆိုတော့မိုင်းလေကျွန်တော်တို့ဒီစာတန်းလေးအကြောင်းကိုစပြီးတော့မိတ်ဆက်တဘောပြောတတ်လဲအောင
်ဟုတ်ကဲ့ပါဆရာသူရဲ့စာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျွန်တော်တို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်နည်းနည်းကိုကားလေးရှိတဲ့ဒီချင်းမြန်ဟန်ဒီဟန်တန်တန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကောက်ခံခွဲဖို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော်ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိတယ်ပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့ तू ကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာအဲ့မှာ तू ဟုတ်ကဲ့ဆရာအဲ့တော့ तू ကဟိုအဓိကဒီဟိုဒီဟိုသူတင်တာမေခွန်းပေါ့နော် तू အဒရက်ကတော့ तू ဟိုအချက်သုံးချက်ကို तू စမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်ကြီးစောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်မီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ဆုံးပြန်သွားအောင်တည်ရမှုရှိသလားဆိုတာရဲ့တဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေခြင်းကလာဒီမှာအာဏာသိမ်းချေထပ်ရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောကြတယ်လို့အစိုးရစီကနေနောက်ခုပေါ့နော်ရရှိတဲ့ရမုံငွေပမာဏတွေအတက်အားတွေဒါဟာဒီဒီမိုကရေစီအတွက်ချိန်ချောက်မှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါလိမ့
်ရှင်။ဒီနေ့ပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်။အဲ့ဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေ့လာချက်သုတေသနစာတမ်းတွေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီကနေမှသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလည်းမတ်တော်လာရေးလည်းရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာ तू ကတော့သူ့ထက်မှက तू အဓိကအဖြစ်तू နိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာ तू အခြေခံပါတယ်အဲ့တော့ပထမအချက်နေနေကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာ तू ကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဖဲပေါ့နော်ဒီမိုကရေစီအတွင်ခုပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်ပြဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းပန်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြပြပြဆောင်ရွက်နိုင်ဖို့တိစောက်ပေးထားရင်တော့အတွင်ခုပြောင်းရေးဖြစ်စဉ်မှာဝင်ပြီးဆွတ်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါလားရှင်အဲ့မှာ तू ကဟိုတဲ့ရဲ့အခမ်းကဏ္ဍနိုင်ငံရေးမှာကြီးထွားနေမနေကိုဆိုင်ရေး तू ကတမရရွေးကောက်ပွဲမှာတဲ့ရဲ့ဆွဲဖက်မှုတွေရှိမရှိနောက်ပြီးတော့တက်ကိုလုံခြုံမှုအတွက်ရွေးကောက်ခံအစိုးရရဲ့ကုကဲမှုမှာရှိနေခြင်းတက် तू ကဒါစီမံကံကံတွယ်နိုင်တဲ့ပေါ့နော်အမြင့်ဆုံးအခွင့်အာဏာbeta အခြေခံဥပဒေမှာပြဋ္ဌာန်းထားမှထားပေါ့နော်နောက်ပြီးတော့အစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာတက်ရဲ့ဩဇာရဲ့နေရာယူထားမှုတွေရှိမရှိပေါ့နော်သူတိုင်းတာတဲ့အထဲလေးပေါ့နော်နောက်တစ်ခုကတက်ထဲမှာဖြစ်တဲ့ပြဿနာတွေကိုဒီအရက်ဖက်တရားရုံးတွေမှာစီရင်ခွင့်ရှိမရှိနောက်ပြီးတော့တက်ထဲမှာယာဒူအာနာခန့်အပ်ခြင်းဖြုတ်ခြင်းအထက်ဖြုတ်ချခြင်းကိစ္စတွေမှာအထူးအာနာကိုလွှဲအပ်ထားရတာမျိုးရှိမရှိနောက်တစ်ခုကလူ့အခွင့်အရေးချိုးဖောက်ထားတဲ့အရင်တက်အရာရှိတွေကို ဟိုပေါ့နော်လူငယ်ကြီးချမ်းသာအခွင့်ပေးခိုင်းရမျိုးရှိမရှိတိုင်းကြပါတယ်အဲ့တော့ဖြတ်ကြည့်လိုက်ရင်တော့အချက်ဆက်တစ်ချက်ရှိပါတယ်ဆရာအဲကာကွယ်ရေးဟိုအိတ်ထမဆိုရင်အစောကပြောခဲ့တဲ့အချက်တွေပေါင်းရင်ကာကွယ်ရေးဝင်ကြီးကစစ်တပ်ကပဲဖြစ်နေသလားတို့နော်နောက်ပြီးတော့လုံခြုံရေးဆိုင်ရာမူဝါဒရေးဆွဲတဲ့အခါမှာနောက်ပြီးသူတို့အတွက်ဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြီးတော့တင်ရန်စာတအရင်အမြင့်တွေကိုစီမံခန့်ခွဲတဲ့နေရာမှာတဲ့ရဲ့ဩဇာဘလောက်ပါဝင်နေတယ်လဲဆိုတာတွေရောပေါ့နော်။နောက်အခြေခံဥပဒေအထက်မှာကတက်ကိုပါဝင်နိုင်အောင်ခွင့်ပြုထားတာမျိုးရှိမရှိစတဲ့အချက်တွေပါပါတယ်ဆရာ။ပြီးတော့သူရဲ့ပြောအရာတော့ဒီချက်တွေထဲအချက်တော်တော်များများအကျုံးဝင်နေတယ်ရှိတယ်ဆိုရင်တော့တဲ့ရဲ့အာနာကရွေးကောက်ခံအစိုးရရဲ့အာနာထက်ပိုပြီးတော့တာလုံးနေပြီးတော့အတွင်ကူပြောင်းရေးဖြစ်စင်မှာအချိန်မရွေးသူတို့ဆွတ်ဖက်ပြီးတော့နောက်ကျောင်းပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့တို့တက်ပြထားပါတယ်ဆရာ။
ဟုတ်ကဲ့
ဒီဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော်
ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကအဲမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့အဲတပ်ပြော်ဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဟာဖွဲ့စည်းပုံများတွေယူထားတာတွေ့ရတယ်ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းเนาะစစ်တပ်ကပဲထိ ंछ ုပ်ထားတယ်เนาะကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံအကြောင်းကိုကြာထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်ဆိုင်ဆိုင်ပေါ့เนาะနောက်တစ်ခါပမိုင်းကြောင်းရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလားမထားဘူးလားဒါကိုကြည့်လို့ရှိရင်လည်းเนาะမြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ခန္ဓာရဲ့ဒါကိုပဲသူတို့ဒီတပ်တော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောနေရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနော်စတုဒ္ဓအချက်အနေနဲ့သူပြောတဲ့အထက်မှာအစိုးရအဖွဲ့ရဲ့နော်အကြီးကဲဟာနော်တက်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါအောင်ပြောပါတယ်ဒါကတော့အဲကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယသဗ္ဗရနေရာမှာတပ်ပတော်ကနေခံထားရမယ်ဆိုတာပြောတဲ့အတွက်ကြောင့်ပို့လို့နော်သဗ္ဗရ3ယောက်ထဲကဒုတိယသဗ္ဗရ3ယောက်ထဲကသဗ္ဗရကိုရေကောက်တင်ပြတာမို့လို့နော်ဒီနေရာအဖြစ်ပါတယ်အပြည့်အဝပြောခြင်းမှတော့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တချက်ပါလေသွားပြီးတွေ့ရတယ်เนาะအဲ့တော့ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမထားပေါ့เนาะပထမကြီးလည်းပြောသွားတယ်လို့ပဲဒါနဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တဲ့ဟိုယူထားတယ်ပြီးရင်စစ်တပ်ကလူတွေဝင်ကြီးဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုကင်ထားတယ်ဆိုတာလူတိုင်းသိပါတယ်เนาะပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာเนาะစစ်တပ်ကနော်လူတွေကိုခတ်ထားပိုင်နဲ့စွမ်းဆောင်နိုင်ရောရှိလားမရှိလားနော်ဒါကတော့တချို့နေရာတွေမှာမျိုးသားပြည်မှုစီဖွဲ့ချုပ်လက်ထက်မှာစပြီးတော့နော်ကျွန်တော်တို့အဲဖွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့် trade off ဆိုလို့ရှိရင်နော် trade off ကြိုးယူစည်းထားတာဆိုလို့ရှိရင်တပ်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရပက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးအဲရှိတယ်ဆိုတော့တို့တော့လည်းဒီအချက်ကလည်းမြန်မာနိုင်ငံမှာဒီဘွားအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုသွားတွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့နံပါတ်၈အချက်နေနဲ့ပြောလို့ရှိရင်လည်းအုပ်ချုပ်မှုကဏ္ဍမှာပါလားမပါလားနော်ဒါကတော့ထွေအုပ်ကိုအာတက်ကခံထားတဲ့ပြည်ထောင်ဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်ပြီးတဲ့အခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့နော်ဒါတက်ရဲ့ချုပ်ထိန်မှုအောက်မှာပဲအုပ်ချုပ်မှုကပြန်လည်ရောက်သွားတယ်လို့ပြောလို့ရပါနော်ပြီးလို့ရှိရင်ခုနမိုင်းလက်ပြောသွားလို့အရင်းမြစ်တွေကိုထိ ंछ ုပ်နိုင်လားမထိ ंछ ုပ်နိုင်လားပေါ့နော်ဆိုတော့အရင်းမြစ်နဲ့ပတ်သက်တဲ့နော်ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့နော်ဥပိုင်ဟာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်နော်ဒီအဲ့တော့ဒပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိ ंछ ုပ်ထားတယ်ပေါ့နော်ဒီဒပိုင်းဒပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့နော်လူခွင့်ရေးချုပ်ဖောက်မှုတွေအပေါ်မှာကိုရောတကတာဝန်ခံမှုရှိရှိတမတ်တော်ရဲ့တာဝန်ရှိတဲ့လူအရေးယူနိုင်တာရှိသလားဆိုတော့ဒါလည်းလည်းအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့အကာအကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တတ်ထဲမှာယာဒူးယာကန်နော် promotion ပေးတာတွေနော်နော်ယာဒူးတိုးတာတွေအကုန်လုံးကိုအရက်ဘက်ကလွန်မှုနိုင်ဆုံးမလွန်မှုနိုင်ဘူးပြောဆိုတော့စက်တစ်ချက်လုံးလုံးနင်းနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်။အဲ့တော့ခုနသူတေနာစမ်းတက်လိုက်တဲ့အခါမှာဘယ်လိုသွားပြီးတွေ့ရလဲ
။သ ူရဲ့အပြောကဒီအချက်တော်တော်များများကိုင်းညီလေဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တဲ့ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တဲ့ရဲ့ဩဇာကြီးမားနေတယ်ပေါ့နော်ကြီးမားရဲ့အတွက်အော်ဒီတရက်ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကြောင်းပြန်လဲနိုင်တယ်။နောက်ပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်။အာနာအရင်တော့အာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်ချင်မှာတောင်မှပြန်ပြီးတော့အာနာသိမ့်နိုင်တဲ့အခြေအနေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားတာရှိရ။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့တော့ခါကြတော့အဲ့တော့ဟိုကျွန်မကလဲဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ပြန်ချိန်ထိုးကြည့်ရပေါ့။အဲ့တော့စောကပြောသလိုဒီဆက်ပြချက်နဲ့ကိုင်ညီတဲ့အနေအထားရဲ့နောက်ပြီးတော့အရင်တော့အာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အိုဒီမိုကရေစီကိုခိုင်မအောင်အမြင့်တွေအောင်ပြုလုပ်နိုင်တဲ့အချိန်တွေမှာပိုပြီးစိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
့်ဟုတ်ကဲ့အဲ့ဒီမှာခုနဘတ်ဂျက်နဲ့ပတ်သက်တဲ့ကိစ္စမှာဟောသူတည်လာအချင်းဘယ်လိုများတွေ့ခဲ့လဲ
ဟုတ်ဘတ်ဂျက်နဲ့ပတ်သက်ပြီးရောဒါသူရဲ့နောက်ဆုံးတတိယသူတည်နာမေကွန်ပေါ့နော်တတိယသူတည်နာမေကွန်မှာသူနိုင်ငံပေါင်း44နိုင်ငံကိုအကဖြစ်စဉ်ကိုချိန်ထိုးပြီးလေးလာတဲ့အခါမှာတော့ဒီတက်ကိုဘတ်ဂျက်တိုးပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကတော့ဆက်ဆက်မှုရှိရဲ့သူကဒါဆက်ဆက်မှုအခြေအနေဒီ regression analysis လုပ်တဲ့အခါမှာတက်ရောက်မှုမရှိဘူးလို့ဆိုပြီးတော့သူကတော့အဖြေပြောထွက်ပါလေဆရာအဲ့ဒါတော့ကျွန်မတို့ဟိုနည်းနည်းအားသင့်ဆရာပေါ့အရင်တော့ထင်ခဲ့တာကဒီတက်ပေါ်မှာဘတ်ဂျက်တိုးပေးလိုက်တာဒီကတခုခုဟိုပို့ပြီးတော့တို့အင်အားကြီးထွန်းအောင်လုပ်ပေးရရပြောက်ပြီးတော့ပို့ပြီးတော့တို့ရဲ့အာဏာကိုအထင်ကိုမရှိပေါ့နော်အကန့်အသတ်မဲ့နိုင်တဲ့အနေအထားမျိုးများရောက်လာဆိုအရင်တော့ကတော့စဉ်းစားမှုရှိခဲ့ပေမဲ့ဒီသူတည်နာရလက်အရာတော့မဟုတ်ဘူးဆိုပြီးတော့ပြောပါရစီရန်ဆိုတော့အဲ့မှာဘာတစ်ချက်သွားစဉ်းစားမိလဲဆိုတော့ဒီတက်ကို professional ဖြစ်အောင်တိစောက်ဖို့ပေါ့နော်တိစောက်ဖို့ဆိုရင်တော့ဒါအနေနဲ့အများကတော့ကျမတို့ဟို budget ကသုံးဖို့လိုတာရှိတော့ခါကြတော့ဒီဟိုဘတ်ဂျက်သုံးတယ်ဆိုတာလည်းဒါသူ့သူ့အထက်မှာမပါပေမဲ့ဘတ်ဂျက်သုံးတယ်ဆိုတာလည်းဘလို့အနေအထားမျိုးမှာသုံးတယ်လဲပေါ့နော်ဘလို့အနေအနေအထားမျိုးအတွက်သုံးရတာလဲပေါ့နော်ဒါလည်းထက်စဉ်းစားဖို့လိုတယ်လို့ကျွန်မထင်တယ်ဆိုတော့အဲ့တော့ဒီ professional ဖြစ်အောင်တည်ဆောက်ဖို့အတွက်သုံးတဲ့ဘတ်ဂျက်ကြောင့်မလို့ပဲဒါဟာအနာသိမှုဖြစ်စဉ်တွေအသင်ကူပြောင်းရေးမှာပြန်နောက်ပြောင်းပြန်လှည့်သွားတဲ့ဖြစ်စဉ်တွေအတွက်ဆက်ဆက်မှုမရှိဘူးလို့များသူပြောသလားတော့မဆိုနိုင်ဘူးပေါ့နော်ဒီအတွက်တော့ကျွန်မဟိုသူ့ရဲ့ article ထဲမှာတော့အသေးစိတ်မဖတ်ရဘူးဒါပေမဲ့ဒါစဉ်းစားစရာအချက်တစ်ချက်လို့တော့ယူဆမိပါတယ်
ဆိုတော့ဒီပတ်ဒီလောက်နဲ့ပဲဒီဘုတ်ချုပ်ပြစီကျေးဇူးမြတ်အများကြီးတင်ပါတယ်ဆင်မကြီ
းโอเคကျေးဇူးတင်ပါချင
်ဟုတ်ကဲ့အခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက Mac Master တက်သူကနိုင်ငံရေးသိပ္ပံပါရဘွဲယူဖို့စူးစမ်းနေတဲ့မတ်ပေါ်လာအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတော့ပါ
ကျေးဇူးပါခင်ဗျာဒါကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုဦးတင်မောင်တန်းဆွေးနွေးတင်ဆက်ခဲ့ပါပါအခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာစကိုင်းတိုင်းဒီပင်ရင်မြို့နယ်လက်ရကုံချွေရွာကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လေရကုံချွေရွာဖုံးကြီးချောင်းဝင်းအတွင်းမှာစာတင်ကြားနေတဲ့ကလေးငယ်တွေဒေသခံချွေရွာသားတွေအပြင်ကာကွယ်ရေးတပ်ဖွဲ့ဝင်စုစုပေါင်း3ဦးလောက်သေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါရတယ်။ကရင်ပြည်နယ်မြဝတီခံအတွင်းမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ဌာနချုပ်ရှိရာစုံစည်းမြိုင်အနီးမှာဒီရက်ပိုင်းအတွင်းသူတို့ဖွဲ့တွေနဲ့မဟာမိတ်ဖြစ်တဲ့စစ်ကောင်စီတပ်တွေဝင်ရောက်လာပြီးနောက် KNU တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါကြောင့်အနီးနားမှာရှိတဲ့ရွေးရွာတွေကစစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်တွေကရုရှားသမ္မတဗလာဒီမာပူတင်ကိုဖျားပြင်းလက်နဲ့ Weapon of Mass Destruction တွေကိုအသုံးပြုဖို့ထပ်မံသတိပေးလိုက်ပါတယ်အခုလိုအသုံးပြုခဲ့လို့ရှိရင်ဒုတိယကမ္ဘာစစ်နောက်ပိုင်းမကြုံဘူးသေးတဲ့စစ်ပွဲမျိုးကိုစတင်တိုက်လိုက်သလိုဖြစ်သွားမယ်လို့သတိပေးပြောကြားခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဟာဗြိတိန်ပြည်မှာရည်ရဇာပနာအခမ်းအနားကိုတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံကိုစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်ဗြိတိန်ပြည်မှာကြီးအဲလစ်ဘဲရဲ့အခါဇာပနာအခမ်းအနားကိုတနင်္လာနေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုစော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်တရင်ရီဒီမီနီမနက်ခင်းအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ချာစတန်မော့ခ်တို့ဖြစ်ကြပါတယ်ခင်ဗျာတရင်ရီနေ့ရဲ့ဒီ VOA စီစဉ်တွေကိုလိုင်းနိုမီတာ24 40 51လိုင်းလမ်းမီတာ190အပြင်
ဗီဒီယိုရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.